နိုင်ဂျီးရီးယားနိုင်ငံမှာအစ္စလာမ်အစိုးရဘိုကိုဟာရမ်စစ်တူချော်ကလွန်ခဲ့တဲ့3နှစ်ကြာကလေးကသူတို့ဖမ်းဆီးထားတဲ့ခြေပုတ်ကကျောင်းသူလေး50ခန့်ကိုစနေနေ့ပိုင်းမှာပြန်ပြီးလွှတ်ပေးလိုက်တယ်လို့နိုင်ဂျီးရီးယားဆိုကပြောခွင့်ရကပြောပါတယ်။ဒါဟာပြင်းနဲ့ခြေပြီးနှိမ့်နှိုင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်အများဆုံးတစုတည်းတန်ပြီးလွှတ်ပေးခဲ့တာပါ။2014ခုနှစ်တုန်းကနိုင်ဂျီးရီးယားအရှေ့မြောက်ပိုင်းခြေပုတ်ရွာမှာရှိတဲ့လေဆန်းကျောင်းတစ်ချောင်းကလည်းအခုလွတ်လာတဲ့ကျောင်းသူလေးတွေအပါဝင်ကျောင်းသူပေါင်း220လောက်ကိုဖမ်းသွားခဲ့တာဖြစ်ပြီးသူတို့လွတ်မြောက်ဆေးဖို့အတွက်ကမ္ဘာတဝန်းကစူးစမ်းခဲ့ကြတာဖြစ်ပါတယ်။ဒီထဲမှာသမ္မတကျော်ဟောင်းမီရှယ်အိုဘားမားနဲ့နာမည်ကြီးပုဂ္ဂိုလ်အတော်များများလည်းပါဝင်ပါတယ်။အဲဒီထဲကကျောင်းသူလေးတချို့ဖက်ပြေးလွတ်မြောက်တာနဲ့တချို့ကိုကင်းစင်နိုင်ခဲ့တယ်လို့အောက်တိုဘာလထဲမှာတော့ဆွစ်ဇာလန်နဲ့ISRC နိုင်ငံတကာချက်ချင်းကြီးအဖွဲ့ရဲ့ဂျာဝင်နှိမ့်နှံ့မှုနဲ့ကျောင်းသူလေး22ဦးလွတ်မြောက်လာတာပါ။ဒါပေမဲ့195ဦးကတော့ပျောက်ဆုံးနေစေဖြစ်ပါတယ်။သူတို့လေးတွေဘေးမတည်ရမခလွတ်မြောက်စေဖို့အတွက်ဒေသထောင်ပိုင်းတွေကလည်းတစ်ဆင့်နှိမ့်နှံ့မှုတွေမပြတ်လုံနေပါတယ်လို့ပြီးခဲ့တဲ့လတည်းမှာပဲသမရမိုဟာမာဒူဘူဟာရီကကြီးညာချက်ထုတ်ပြန်ပြီးပြောဆိုပါတယ်။2014ကဆာဗီဘိုဂိုဟာရမ်နဲ့ပြင်းပြီးဆက်ဖမ်းဆီးခဲ့တဲ့ main claim နဲ့ယောက်ျားလေးငယ်စုစုပေါင်း2000လောက်ရှိနေပါတယ်။သူတို့ကိုထမင်းနှင်ချက်ပြုတ်တာ၊လိန်ကျွန်ပြုတ်ခိုင်းစေတာ၊စစ်တိုက်တာနဲ့အထူးကံဘုံခွဲသမားတွေဖြစ်ပါခိုင်းစေနေတယ်လို့ Amnesty International လူ့ခွင့်အဖွဲ့ကြီးကပြောတယ်လို့ဘိုဂိုဟာရမ်နဲ့2018ပထမ3လအတွင်းမှာပဲလက်ချက်ဒေတာမှာတိုက်ခိုက်မှုပေါင်း28ကြိမ်လုပ်ခဲ့ပြီးဒီတိုက်ခိုက်မှုမှာကလင်းငယ်တွေကိုအဓိကံဘုံခွဲသမားတွေဖြစ်နေခိုင်းစီတာတွေ့ရတယ်လို့ UNICEF ကပြောပါတယ်။